စားရတဲ့သောတာရှင်များရှင်ရာသီလိုက်တဲ့ရွှေပွင့်စကားမြာသားယိုးနီပန်းမိုးဆွေဤညောင်ရည်တပင်ပျော်ရွှင်သွန်းလောင်းဆိုတဲ့ရှေးစာသူကြီးဦးရရဲ့ကြပြားနဲ့ကစုံလာပြီးအခါတော်ရက်မြတ်ဒီနေ့အချိန်မှာသောတာရှင်များကိုဦးစွာပထမနှုတ်ခွန်းဆက်သလိုက်ပါရစေရှင်ဒီချိန်ဆိုရင်ဖြင့်မန္တလေးမုံရွာကလေးကားလမ်းတစ်လျှောက်တမာနံ့တွင်သင်းနေရော့မယ်ကားပရင်းကတဆင့်တဖြူးဖြူးဝင်လာတဲ့ညလေပြေမှာတမာပန်းရနံ့တွေကခရီးတဲ့ကျမတို့ကိုလမ်းဆန်းအောင်လှုပ်နိုင်ပါတယ်ဘယ်နဲ့ချိန်မြောက်မှန်းမသိတဲ့ကလေးထောင်ဝင်စားခရီးကိုပြန်တွေးတိုင်းကျမစိတ်လှုပ်ရှားရတော့မှာစကိုင်းတိုင်းကလေးမျိုးမော်လိုက်လေးအချင်းထောင်နဲ့ကလေးမျိုးမြို့လူတို့ကကျမဘဝမှာအသားတစိတ်ခတ်နှိပ်ထားသလိုဖြစ်နေရပါပြီ။ကျမရဲ့ပထမဘဝကိုကျမမိဘကမွေးဖွားခဲ့ပြီး1998မှာနှစ်ရှည်ထောင်တန်းနဲ့ကလေးအချင်းထောင်မှာအချင်းကျခံနေရတဲ့ခင်မွန်းတွေကိုနိုင်ငံရေးအချင်းကျမိသားစုဝင်အဖြစ်ထောင်ဝင်စာတွေ့ရတဲ့ကျမဘဝတစ်လျှောက်လုံးကိုစောင့်ရှောက်ကူညီခဲ့တဲ့မိဘတွေကတော့ကလေးမျိုးမြို့လူတို့ပဲဖြစ်ပါတော့တယ်။မန္တလေးကလေးကားပေါ်ကဆင်းတဲ့အချိန်ကဘယ်အချိန်ပဲဖြစ်ပါစေကျမတို့အချင်းကြမိသားစုတွေကိုမြို့လူတို့ကလုံခြုံမှုပေးပါတယ်ကားပေါ်ကဆင်းစိုက်ကားစီးပြီးရတနာဘုံအိမ်ရောက်တာနဲ့အန်တီဂျီရေးဗျားစင်ရေးလို့ကျမတို့အော်ခေါ်တာနဲ့တကားတွေဖွင့်ပြီးချက်ချင်းပြေးလာတဲ့အန်တီဂျီကမျောနေတာလာကာနီးပြီလို့ထင်နေတာအကိုက်ပါလို့ဆိုတဲ့အတန်ဟာကျမကိုမျက်ရည်ဝဲစေပါတယ်အိမ်အေကန်ဓာတ်ပုံထဲကနေပြုံးကြည့်နေတဲ့ဒေါက်တာသိန်းဝင်းရဲ့နှုတ်ဆက်အပြုံးကလည်းကျမရင်ကိုစွန့်နေစေပါတယ်။ဆရာတယောက်လူလောကမှာတကယ်မရှိတော့တာ၄နှစ်ကျော်ပါပြီ။ကလေးမျိုးလေးကိုချစ်တဲ့ဆရာနောက်ကိုချင်းအမျိုးသားဦးတို့ထောင်းမှာလိုက်သွားခဲ့ပါပြီ။ကျမတို့ကလေးအချင်းထောင်အချင်းကြမိသားစုတွေရဲ့ကျေးဇူးရှင်တဦးဖြစ်တဲ့နိုင်ငံရေးအချင်းသားဟောင်းကလေးမျိုးနဲ့မဲဆန္ဒနဲ့အမှတ်နှစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်ဦးတို့ထောင်း2010မတ်လမှာကွယ်လွန်သွားခဲ့တာပါ။ရေဒီယိုသတင်းမှာဥရိုထောင်းကွယ်လွန်သွားတဲ့အကြောင်းနားထောင်ရချိန်မှာကိုမင်းကိုနိုင်ရေးတဲ့ကြပြားကိုကျမတတိရလိုက်မိပါတယ်။ဒေါက်တာသိန်းဝင်းဇာပနမှာကိုမင်းကိုနိုင်ပကြီးဆွဲပြီးကြပြားရေးခဲ့တာပါ။ကြပြားရဲ့နောက်ဆုံးပိုက်မှာမြို့ကလေးတော့အဖမဲ့သွားရှာပြီတဲ့။ဟုတ်ကဲ့ပါ။အခုလဲမြို့ကလေးမှာထပ်ပြီးအဖမဲ့ရပြန်ပါပြီ1990ပြည့်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ကလေးမျိုးနဲ့မဲဆန္ဒနယ်မြေတစ်အဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာသိန်းဝင်းအမှတ်နှစ်လွှတ်တော်ကိုယ်စားလှယ်ချင်းမျိုးသားဦးတို့ထောင်းတို့နှစ်ယောက်လုံးကိုနာအဖစစ်အာဏာရှင်ကဝယ်လို့မရခဲ့ပါဘူးဦးတို့ထောင်းရောဒေါက်တာသိန်းဝင်းမှာအဖွဲ့ချုပ်ပါတီအပေါ်မဲဆန္ဒရှင်ပြည်သူလူထုအပေါ်အမှန်တကယ်သစ္စာရှိခဲ့တယ်ဆိုတာကိုနောက်ဆုံးထွက်တဲ့အထိတက်တည်ပြခဲ့ကြပါတယ်စစ်အာဏာရှင်ကဖိအားအမျိုးမျိုးပေးအနှောက်အယှက်အမျိုးမျိုးပေးချင်းချောက်အချက်ကိုင်းငွေကြေးနဲ့မြှူဆွဲပြီးလွှတ်တော်ကိုယ်စားလှယ်တွေကိုဝယ်ယူနေတဲ့အချိန်မှာနှင်းစင်တို့သတင်းစာတွေကနေအဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်အဖြစ်ဘယ်မျိုးနယ်ကဘသူတော့နှုတ်ထွက်သွားပြီဆိုတာကိုစလုံးမဲကြီးတွေနဲ့စစ်အာဏာရှင်ကဝမ်းပန်းတပါကြော်ညာပေးခဲ့ပါတယ်ဒီလိုကြော်ညာပေးခဲ့ရတဲ့အထင်းမှာကလေးမျိုးလွှတ်တော်ကိုယ်စားလှယ်နှစ်ဦးစလုံးမပါခဲ့တာကိုကလေးမျိုးပြည်သူလူထုနဲ့အတူကျမတို့အားလုံးဂုဏ်ယူရပါတယ်ဦးတို့ထောင်းကဖလန်းစာတိကဖြစ်ပါတယ်ကြေးလက်ကျမ်းမာရေးမှုအဖြစ်ဘဝရက်တည်ခဲ့သူလည်းဖြစ်ပါတယ်ချင်းလူမျိုးဟွာငိုမျိုးနွယ်စုမှအကြီးအကဲတဦးလည်းဖြစ်ပါတယ်ဦးတို့ထောင်းတို့ရဲ့ချင်းလူမျိုးတွေနာမည်ပေးတမွန်းတက်ပွဲအကြောင်းကလည်းစိတ်ဝင်စားဖို့ကောင်းလာပါတယ်။မွေးလာတဲ့ကလေးကသားဦးယောက်ျားလေးဆိုရင်ကလေးရဲ့ဖခင်ရဲ့အဖေအဖိုးဘက်ကိုယူရပါတယ်။သားဦးမိန်းကလေးဆိုရင်ကလေးဖခင်ရဲ့အမေအဖွားဘက်ကိုယူရပါတယ်။ဒုတိယကလေးကြားမှကလေးရဲ့မိခင်ဘက်ကိုယူရတယ်လို့ဆိုပါတယ်။သားယောက်ျားလေးဆိုအဖိုးရဲ့ဘဝကိုဖော်ညွှန်းတဲ့စကားလုံးပါရပါမယ်။သားရဲ့တိရစ္ဆာန်ကိုနိုင်တဲ့သူတော်လှန်ရေးခေတ်မှာပါဝင်တဲ့သူတောင်ရစပါးဝမ်းစာဖူလုံတဲ့သူစတဲ့အကြောင်းကိုအမိပြုပြီးနာမည်မှဲ့ရပါတယ်ပရာဟိတစိတ်ရှိတာကိုလည်းအခြေခံပြီးနာမည်မှဲ့တတ်ပါတယ်တောင်ရစပါးစိုက်ပျိုးပြီးဝမ်းစာဖူလုံတဲ့သူက ตาเยตะไลสันไล่แต่นามเปยินนามเนี่ยไม่ไถ่ตันลูกลูกก็กั่นซูตัดเด้ลูกยงจีจะบาเดอู้โรทองนามเมก็ต่ายีคัดยีชื่อเดลูซวนกองผิดเดลูอเดิบเดยะบาเดอู้โรทองเยสนีดอทันส่งเยนามเมก็อเดิบเรอะมะจีเนบาตู่อพวาก็กงชื่อเดမျိုးหน่วยก็พวาดาหมู่ทันอะยายาโกอะมะอะต่วยซ้นลุตู่ผิดลุซ้งลุเป้เกดาบาดาจองเทมาเย ดอทันซงอ่ะอู้โรทองโกอานาบายงะพี่อ้าอะญูမျိုးเปอัจจกไกฉิ้งฉ่องนี่แหละเฉยมามันนะลีอจีนทองโกทองวินซาตั้วตุ่ยไดตูคันซานี่ยะเดดุขะอะแคแค่ฤกูเปียวมะปะเบยอยากจาเบน้อมะส่งเนะลูยูยูตาตาเปียวปีคินม้นเนะกูอ้าเป้ดับบะเดทองโกยะ
1990ပြည့်ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလမှာဘာတွေအခက်အခဲရှိခဲ့လဲလို့ကျမဦးတို့ထောင်းကမေးခဲ့ပူပါတယ်။ထောင်960ပြည့်ရွေးကောက်ပွဲကာလမှာချင်းလူမျိုးတွေကနိုင်ငံရေးပါတီနဲ့ပတ်သက်ပြီးအတွေ့အကြုံအားနည်းနေသေးတယ်။ရှစ်လေးလုံးအရေးတော်ပုံအပြီးနိုင်ငံရေးပါတီတွေရှိလာတဲ့အချိန်မှာ NLD ကဘာလို့မလဲတပ်ဆန်ညပါတီကသူတို့ကိုဘာလို့ပေးနိုင်မလဲဆိုတာလူထုကနားလေသဘောပေါက်ဖို့ခက်ခဲနေပါတယ်တဲ့ဒီအချိန်မှာကလင်းမျိုးနယ်မဲဆန္ဒနဲ့အမှတ်နှစ်ကချင်းလူမျိုးနွယ်စုတွေကိုစီးယုံနိုင်ခဲ့တဲ့ဦးတို့ထောင်းရဲ့စကားကတိတ်ကိုတန်ဖိုးရှိခဲ့ပါတယ်ချင်းလူမျိုးတမျိုးတွေကချင်းပြည်နယ်အတွက်ပညာသနာဥစ္စာတိုးတက်အောင်မလုပ်နိုင်ဘူးဒေါ်အောင်ဆန်းစုကြည်လိုအားရှိတဲ့ပုံက